ီရာမှာအစိုးရဆန့်ကျင်သူတွေရဲ့ဒေါ်ဂျာဆန္ဒပြကြကြပြီးတဲ့နောက်မှာအစိုးရလူလာသူထောင်တောင်းချီပြီးအီရန်နိုင်ငံတဝန်လူလူစုဝေးပွဲတွေလုပ်ခဲ့တယ်လို့အီရန်အစိုးရသတင်းတွေမှာဖော်ပြနေကြမှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအီရန်ပြည်သူတွေအတွက်ပံ့ပိုးကူညီမှုအစ်စ်တွေကိုပေးရမှာဖြစ်ကြောင်းဗိုလ်တော်ဖူးနေမှာပဲကတိပေးလိုက်ပါတယ်အီရန်ပြည်သူတွေကိုလေးစားကြောင်းနဲ့အမေရိကန်ပြည်အစိုးရတင့်တော်တဲ့အချိန်မှကြီးမားတဲ့အကူအညီတွေပေးတာကိုတွေ့ရလိမ့်မယ်လို့ Twitter မှာရေးထားပါတယ်ဒါပေမဲ့ဘလို့အကူအညီမျိုးပေးမယ်ဆိုတော့ကိုယ်တော့တက်တက်ကိုယ်ကိုယ်မတိရသေးပါဘူး။အီရန်ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်ပြီးအီရန်အလံတွေကိုဝှင်ရမ်းနေတဲ့လူအုပ်ကြီးပါတဲ့ဗီဒီယိုကိုအီရန်အစိုးရရုပ်သံကပေါ်တူဘူးနေမှာပြသခဲ့တာပါ။ညနေပိုင်းမှာတော့လာအတော်ကြာအစိုးရဆန့်ကျင်သူတွေရဲ့ဆန္ဒပြမှုတွေပြီးဆုံးသွားခဲ့တယ်လို့အီရန်ကတော်လိုင်းအဆောင်တပ်ဖွဲ့ကပြောပါတယ်။အဆောင်တပ်ဖွဲ့တပ်မှုကြီးမိုဟာမက်အလီဂျာဖာရီကတော်လိုင်းဆန္ဒပြမှုတွေပြီးဆုံးသွားပြီဖြစ်ပြီးဆန္ဒပြသူအရေးအတွက်ဟာတနင်္ဂနွေလုံးမှာတသောင်းခွဲတော်မပြည့်ဘူးလို့ပြောပါတယ်။အစိုးရနဲ့အစိုးရတပိုင်းတရင်ဌာနတွေကတော့ပြီးခဲ့တဲ့တရင်ဘက်အတွင်းလူပေါင်း22ဦးတေဆုံးခဲ့ရတယ်။အစိုးရဆန့်ကျင်ဆန္ဒပြမှုတွေနဲ့ပတ်သက်တဲ့ဗားတရင်ကိုမှထပ်ပြီးမတင်တော့ပါဘူး။